နာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ရဲ့ပြင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေအတွက်ကြုံတွေ့နိုင်တဲ့အန္တရာယ်တွေကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကအကြံပြုချက်အဖြစ်ဇန်နဝါရီလ26ရက်မနေ့ကထုတ်ပြန်ခဲ့ပါတယ်။စစ်အာဏာသိမ်းပြီးတစ်နှစ်ပြည့်တော့မယ့်အချိန်မှာထုတ်ပြန်ခဲ့တဲ့အမေရိကန်အစိုးရရဲ့အကြံပြုချက်ထဲမှာအထူးသဖြင့်စစ်ကောင်းဆောင်တွေစစ်တပ်အတိုင်းဝိုင်းနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဆက်လင်းပြီးနိုင်ငံတွင်းရင်းနှီးမြှုပ်နှံမယ်စီးပွားရေးလုပ်ကိုင်မယ်ဆိုရင်ကြုံတွေ့ရမယ့်အန္တရာယ်တွေများပြားလာနေကြောင်းဖော်ပြထားပါတယ်။တဘာဝတန်ရာဇာတအရင်းမြစ်တွေအပေါ်ဆီယနာရှင်တွေရဲ့လဝက်ကြီးအုံမှုနဲ့ပွင့်လင်းမြင်သာမှုမရှိတာဟာနိုင်ငံတွင်းကြီးမားတဲ့အာဂတိလိုက်စားမှုကိုဖြစ်ပေါ်စေတယ်လို့အမေရိကန်အစိုးရကသုံးသပ်ပါတယ်။ဒါကြောင့်နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကြောက်မြတ်နဲ့တန်ဖိုးကြီးဓာတ်သတ္တုတူဖော်ရေးလုပ်ငန်းတွေအိမ်ချမ်းမြေနဲ့ဆောက်လုပ်ရေးလုပ်ငန်းတွေအပါအဝင်စစ်လက်နဲ့ပစ္စည်းတွေနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေနဲ့ပူးပေါင်းလုပ်ကိုင်မယ်ဆိုရင်အကြီးအမားဆုံးစီးပွားရေးအန္တရာယ်တွေကိုရင်ဆိုင်ရနိုင်ကြောင်းဖော်ပြထားပါတယ်။မြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံမှုရှိနေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ချိတ်ဆက်လုပ်ကိုင်မဲ့စီးပွားရေးကုမ္ပဏီတွေလူပုဂ္ဂိုလ်တွေအနေနဲ့လည်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးဒဏ်ခတ်မှုတွေအပါအဝင်ငွေကြေးခွာခြားမှုတိုက်ဖျက်ရေးဥပဒေအခြားတရားဥပဒေကြောင်းဆိုင်ရာတွေအရပါအရေးယူခံရနိုင်ကြောင်းလည်းအဲ့ဒီအကြံပြုချက်မှာသတိပေးထားပါတယ်။